ရှင်ယောဟန်ခရစ်ခန်းကြီး16အငယ်1မှ6တင်တို့သည်စိတ်မပျက်စေခြင်းဟာဤစကားကိုငါဟောပြော၏လောကီသားတို့သည်တင်တို့ကိုတရားစရမှနှင်ထုတ်လိမ့်မည်တင်တို့ကိုတတ်တော်သူမည်သည်ကားဖျားဝတ်ကိုငါပြုပြီဟုမိမိထင်မှတ်သောအချိန်ကာလရောက်လိမ့်မည်ခမည်းတော်ကိုမသိငါကိုလည်းမသိသောကြောင့်ထိုတို့ပြုကြလိမ့်မည်ထိုအချိန်ကာလရောက်သောအခါငါသည်အထက်ကဤသို့ပြောပြီးသည်ကိုတင်တို့အောင့်မေ့စေခြင်းဟံယခုပင်ငါဟောပြော၏အစဦး၌တင်တို့နှင့်အတူငါရှိသောကြောင့်ဤသို့မပြောဘူးသည်ငါကိုဆေလွတ်တော်မူသောသူထံသို့ယခုငါတွားရမည်ဖြစ်၍အဘယ်အရက်သို့တွားမည်နည်းဟုတင်တို့မမေ့ကြဤအကြောင်းအရာတို့ကိုငါဟောပြောသောကြောင့်တင်တို့သည်အလွန်ဝမ်းနည်းခြင်းသို့ရောက်ကြ၏အငယ်ခုနှစ်မှ၁၁ငါအမှန်ကန်ဆိုသည်ကငါတွားလျင်တင်တို့အကျိုးရှိလိမ့်မည်အကြောင်းမူကားငါမတွားလျင်ဥပစ္စေဆရာသည်တင်တို့စီတို့မလားငါတွားလျင်ထိုသူကိုတင်တို့စီတို့ငါစေလွတ်မည်ဥပစ္စေဆရာသည်ရောက်လာလျင်ဒူးစိတ်အပြစ်ကို၎င်းအပြစ်ကင်းခြင်းကို၎င်းအပြစ်စီရင်ခြင်းကို၎င်းလောကီသားတို့အားထင်ရှားစွာဖော်ပြမည်ငါကိုမယုံကြည်ကြသောကြောင့်ဒူးစိတ်အပြစ်ကိုဖော်ပြမည်ငါသည်ခမည်းတော်ထံသို့တွမ်းမည်ဖြစ်၍တင်တို့သည်နောက်တဖန်ငါကိုမတွေ့မမြင်ရသောကြောင့်အပြစ်ကင်းခြင်းကိုဖော်ပြမည်ဤလောကကိုအဆိုးရသောမင်းသည်အပြစ်စီရင်ခြင်းကိုခံရသောကြောင့်အပြစ်စီရင်ခြင်းကိုဖော်ပြမည်အငယ်၁၂မှ၁၅တင်တို့အားငါပြောစရာစကားအများရှိတော်လဲတင်တို့သည်ယခုမခံနိုင်ကြတမန်တော်နှင့်ပြည့်စုံသောသူဝိညာဉ်တော်သည်ရောက်လာသောအခါတမန်တော်ကိုတင်တို့အားအကျွင့်မဲ့တွင်တင်ပြသလိမ့်မည်ထိုဝိညာဉ်တော်သည်ကိုလိုလျောက်ဟောပြောမည်မဟုတ်ကြားသမျှတို့ကိုဟောပြောလိမ့်မည်နောင်လလတန်သောအရာတို့ကိုလည်းတင်တို့အားဖော်ပြလိမ့်မည်ထိုသူသည်ငါဘုံကိုထင်ရှားစေလိမ့်မည်အကြောင်းမူကားငါနှင့်ဆက်ဆိုင်သောအရာကိုယူ၍တင်တို့အားဖော်ပြလိမ့်မည်ခမည်းတော်နှင့်ဆက်ဆိုင်သမျှသည်ငါနှင့်ဆက်ဆိုင်၏ထိုကြောင့်ငါနှင့်ဆက်ဆိုင်သောအရာကိုယူ၍တင်တို့အားဖော်ပြလိမ့်မည်ဟုငါပြော၏အငယ်၁၆မှ၂၄ခဏကြာပြီးမှတင်တို့သည်ငါကိုမမြင်ရကြတဖန်ခဏကြာပြီးမှငါကိုမြင်ပြန်ကြလိမ့်မည်အကြောင်းမူကားငါသည်ခမည်းတော်ထံသို့တွားမည်ဟုမိန့်တော်မူ၏တပည့်တော်အချို့ကလည်းခဏကြာပြီးမှတင်တို့သည်ငါကိုမမြင်ရကြတပန်းခဏကြာပြီးမှငါကိုမြင်ပြန်ကြလိမ့်မည်ဟု၍၎င်းအကြောင်းမူကားငါသည်ခမည်းတော်ထံသို့တွားမည်ဟု၍၎င်းမိန့်တော်မူသောစကားသည်အဘယ်သို့နည်းခဏဟု၍မိန့်တော်မူသောအဘယ်သို့ဆိုလိုသနည်းမိန့်တော်မူသောစကားကိုအကျွန်ုပ်တို့သည်နားမလည်ဟုအချင်းချင်းပြောဆိုကြ၏တပည့်တော်တို့သည်မေးလျှောက်လိုသည်ကိုယေရှုသိမြင်တော်မူလျှင်ခဏကြာပြီးမှတင်တို့သည်ငါကိုမမြင်ရကြတဖန်ခဏကြာပြီးမှငါကိုမြင်မြန်ကြလိမ့်မည်ဟုငါပြောသောစကားကိုတင်တို့သည်အချင်းချင်းဆင်ခြင်ကြသလိုငါအမှန်ကန်ဆိုသည်ကားတင်တို့သည်ငိုကြွေးမြည်တမ်းခြင်းရှိကြလိမ့်မည်လောကီသားတို့သည်ဝမ်းမြောက်ခြင်းရှိကြလိမ့်မည်တင်တို့မူကားဝမ်းနည်းခြင်းရှိတော်လဲထိုဝမ်းနည်းခြင်းသည်တဖန်ဝမ်းမြောက်ခြင်းဖြစ်လိမ့်မည်မိမသည်သားကိုဖွားစဉ်အခါဖွားရသောအချိန်ရှိသောကြောင့်ဝန်내ချင်းရှိဖွားမြင်ပြီးမှဤလောက၌လူတယောက်ကိုဖွားမြင်သောကြောင့်ဝမ်းမြောက်ချင်းရှိ၍အထက်ခံရသောဝေဒနာကိုမေ့လျော့တတ်၏ထိုနည်းတူယခုတွင်တင်တို့သည်ဝန်내ချင်းရှိကြတော်လဲနောက်တဖန်တင်တို့ကိုငါတွေ့မြင်သည်ဖြင့်တင်တို့သည်စိတ်နှလုံးဝမ်းမြောက်ချင်းရှိကြလိမ့်မည်ထိုဝမ်းမြောက်ချင်းကိုအဘယ်သူမျှလူယူဖြစ်စည်းခြင်းဟံမတတ်နိုင်ထိုနည်း၌တင်တို့သည်ငါကိုအလျင်မမီးမြန်ရကြငါအမှန်ကန်ဆိုသည်ကားတင်တို့သည်ငါ၏နာမကိုအမိပြု၍ခမည်းတော်မှဆုတောင်းသမျှတို့ကိုခမည်းတော်သည်ပေးတော်မူမည်ယခုတိုင်အောင်ငါ၏နာမကိုအမိပြု၍တင်တို့သည်အဘယ်ဆုကိုမျှမတောင်းကြသည်တင်တို့သည်ဝမ်းမြောက်စရာအကြောင်းစုံလင်စေခြင်းဟံတောင်းကြလော့ထိုတို့တောင်းလင်ရကြလိမ့်မည်အငယ်25မှ33ဤရာတို့ကိုပုံဥပမာအားဖြင့်ငါဟောပြော၏ပုံဥပမာအားဖြင့်မဟောမပြောဘဲခမည်းတော်နှင့်ဆက်ဆိုင်သောအရာတို့ကို တင်တို့အားအတိအလင်းဖော်ပြသောအချိန်ကာလရောက်လိမ့်မည်ထိုကာလ၌တင်တို့သည်ငါ၏နာမကိုအမိပြု၍ဆုတောင်းကြလိမ့်မည်တင်တို့အဖို့လို့ငါသည်ခမည်းတော်ကိုတောင်းမည်ဟုမဆိုအကြောင်းမူကားတင်တို့သည်ငါကိုချစ်ကြ၍ငါသည်ဖျားသခင်ထံတော်မှကြွလာသည်ကိုယုံကြသောကြောင့်ခမည်းတော်သည်ကိုရော်တိုင်တင်တို့ကိုချစ်တော်မူ၏ငါသည်ခမည်းတော်ထံမှထွက်၍ဤလောကသို့ကြွလာပြီတပံဤလောကမှထွက်၍ခမည်းတော်ထံသို့သွားဦးမည်ဟုမိန့်တော်မူ၏တပည့်တော်တို့ကလည်းကိုတော်သည်ယခုတွင်ပုံဥပမာကိုမဆောင်ဘဲအတည့်အလင်းဟောတော်မူ၏အလုံးစုံတို့ကိုတည်တော်မူသည်ကို၎င်းအဘယ်သူမျှကိုတော်ကိုမေးမြန်းစေခြင်းငှာအလိုတော်မရှိသည်ကို၎င်းယခုတွင်အကျွန်ုပ်တို့သိကြပါ၏အကျွန်ုပ်တို့သည်ဤအကြောင်းကိုထောက်၍ကိုတော်သည်ဖျားသခင်အထံတော်မှကြွလာတော်မူသည်ကိုယုံပါသည်ဟုလျှောက်ကြ၏ယေရှုကလည်းယခုတွင်ယုံကြပြီလောတင်တို့သည်ကွဲပြား၍ငါ့ကိုတကူတီးနေစေခြင်းဟံစွန့်ပစ်လျေအတီးတီးမိမိတို့နေရာသို့ပြေးသွားမည်အချိန်ကာလသည်လာ၍ယခုပင်ရောက်ပြီသို့တော်လည်းငါသည်တကူတီးနေသည်မဟုတ်ခမည်းတော်သည်ငါနှင့်အတူရှိတော်မူ၏တင်တို့သည်ငါ့ကိုအမိပြု၍ငြိမ်သက်ခြင်းရှိစေခြင်းဟံဤစကားကိုငါဟောပြောပြီးတင်တို့သည်လောက၌ဆင်းရဲဒုက္ခကိုခံရကြလိမ့်မည်သို့တော်လည်းမစိုးရင်ကြနှင့်ငါသည်လောကကိုအောင်ပြီဟုမိန့်တော်မူ၏